ထိုင်အစိုးရကနေမြန်မာရွှေ့ပြောင်းအလုပ်သမားကလေးတွေအတွက်ထိုင်ကျောင်းတက်နိုင်ဖို့ဥပဒေတရားကိုဒီရက်ပိုင်းအတွင်းမှာထုတ်ပြန်ခဲ့ပါတယ်။မြန်မာရွှေ့ပြောင်းကလေးတွေထိုင်နိုင်ငံသားဖြစ်ခွင့်မရှိကြပေမဲ့ပညာရေး၊ကျန်းမာရေးလိုကိစ္စရပ်တွေမှာမြန်မာအလုပ်သမားကလေးတွေဟာထိုင်ကလေးငယ်တွေလိုတန်းတူအခွင့်အရေးရှိအောင်ကနန်း73လုံးပါတဲ့အထောက်အထားလက်မှတ်တွေကိုထုတ်ပေးမယ်လို့ဆိုပါတယ်။အကြောင်းဆိုတော့ထိုင်ခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မှအေအေမာကသတင်းပေးပို့ထားပါတယ်။
ထိုင်နိုင်ငံတွင်မှနေထိုင်နေတဲ့မြန်မာရွှေ့ပြောင်းလူသမားတွေအနေနဲ့သူတို့ကမွေးဖွားလာတဲ့ကလေးငယ်တွေကိုထိုင်းကျောင်းတွေမှာထားနိုင်ဖို့အတွက်ထိုင်းအစိုးရကဥပဒေထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေအရထိုင်းကျောင်းကတဲ့အခါမှာလဲအထောက်အထားလက်မှတ်တွေရရှိသွားမှာဖြစ်တယ်လို့ဆိုပါတယ်။ရွှေ့ပြောင်းကျောင်းဆရာတူပြောပြတာကတော့
အခုထိုင်းအစိုးရနေပြီးတော့ဥပဒေထားထုတ်တယ်ပေါ့နော်။ဟိုရွှေ့ပြောင်းမြန်မာနိုင်ငံသားအလုပ်သမားကလေးတွေအကုန်လုံးထိုင်းကျောင်းကိုတက်ဖို့သူတို့ဟိုဆော့အော်တယ်ပေါ့နော်။အာလုံးထိုင်းရောက်တယ်ပေါ့အဲ့တက်တဲ့ကလေးတွေကလည်းဒီ73လုံးပါတဲ့နိုင်ငံသားဖြစ်တော့ဖြစ်ခွင့်မရှိဘူးဒါပေမဲ့သူတို့ဟိုအထောက်အထားလက်ငယ်တကူသူတို့ထုတ်ပြဖို့ဟိုသူတို့ဟိုပြည့်စုံနေပေါ့နော
်ထိုင်းနိုင်ငံထဲမှာရွှေပြောင်းလုပ်သမားတွေအနေနဲ့သူတို့ရဲ့ကလေးငယ်တွေကိုလည်းထိုင်းကျောင်းတွေမှာထားတဲ့အခါမှာထိုင်းဥပဒေအရအသက်15နှစ်ထိအခမဲ့ပညာသင်ကြားနိုင်တာကြောင့်ရွှေပြောင်းလုပ်သမားတွေအနေနဲ့ကလေးငယ်တွေကိုထိုင်းကျောင်းတွေမှာထားတင်တယ်လို့ဆိုပါတယ
်။ထိုင်းကျောင်းတက်တယ်ဆိုလို့ရှိရင်ဒီထိုင်းကလေးတွေတန်းနေပြီးတော့အခွင့်အရေးရတယ်။ဒီအသက်15နှစ်ချီဒီတိုင်းကွန်ဒက်ဆင်းမရှိဘဲတက်ခွင့်ရှိတယ်။နောက်ပြီးတော့သူကျောင်းမှာဆိုလို့ရှိရင်လည်းအဟာရတွေနောက်ပြီးတော့ဒီကျောင်းဆိုင်ရှာမှုတွေမှာသူထိုင်းကလေးတွေတန်းနေရတယ်။အဓိကအရင်တော့ဟိုသူတစ်နှစ်ဆိုလို့ရှိရင်သူရဲ့အသုံးစိတ်အနေနဲ့ကျောင်းမှာတယောက်1500အသုံးစိတ်သုံးခွင့်ပေးရပါနော်။ထိုင်းကျောင်းသားမျိုးတွေအဲ့ဒီအဆန်ဆိုဘာလို့ရဆိုသူကျောင်းဝတ်စုံကြီးအဲဝင်လို့ရတယ်အာနောက်ပြီးတော့ဒီဖက်လက်တွေလွယ်အိတ်တွေအာနောက်ပြီးလို့ရှိရင်သူရဲ့နေလိုက်ဆိုင်ဝတ်စုံကြီးပေါ့နော်အဲသူတို့ဝင်ကျူးရတယ်ကျောင်းမှာဆိုလို့ရှိရင်လည်းဒီကျောင်းသုံးတင်းနည်းနည်းစာအုပ်တွေကိုသူအခမဲ့ထုတ်ပြန်အဓိကအရင်တော့ဟိုချစ်ကြောင်းမှာအားစီသားကလေးအားလုံးကထိုင်းကျောင်းကိုတက်ဖို့အာသူတို့ဟိုခွင့်ပြုပြီပေါ့နော
်ထိုင်းကျောင်းတက်ခွင့်ရထားတဲ့ကလေးတွေအနေနဲ့ထိုင်းကျောင်းတွေမှာအ ਨੇ ဆုံး၉တန်းပြီးတာနဲ့အလုပ်ကျန်းမဟုတ်တဲ့အလုပ်တွေကိုစတင်လုပ်လို့ရပြီဖြစ်တယ်လို့လည်းဆိုပါတယ
်ထိုင်းကျောင်းမှာ၉တန်းအောင်ပြီဆိုလို့ရှိရင်ဒီအလုပ်ကိမ်းမှာဆိုလို့ရှိရင်ထိုင်းအလုပ်တွေမှာဆိုလို့ရှိရင်လက်လာကောင်းတဲ့လုပ်လို့ရတယ်အဓိကအရင်တော့ဒီလုပ်ငန်းတွေမှာပေါ့နော်စည်ရီးတို့ဟိုပါလို့လုပ်လို့ရတယ်နောက်စရောင်းဆိုင်တွေမှာဆိုလို့ရှိရင်လည်းသူတို့လုပ်လို့ရတယ်
ထိုင်းနိုင်ငံထဲမှာကြောင်းတက်နေတဲ့ကလေးငယ်တွေအနေနဲ့ထူးချွန်မှုတွေရှိတဲ့အခါမှာထိုင်းကလေးတွေနီးတူအခွင့်အရေးတွေကိုအပြေအဝကြားလို့ရှိတာပါတချို့ကလေးတွေဆိုရင်အထောက်အထားလက်မှတ်အမျိုးအစားပေါ်မူတည်ပြီးအခမဲ့ပညာသင်ကြားခွင့်အပြင်အခမဲ့ကျန်းမာရေးဆောက်ရှောက်ခွင့်တွေပါရရှိတာပါအရင်တုန်းကလည်းအထောက်အထားမဲ့မြန်မာကလေးတွေကျောင်းကို12တန်းထိပြီးအောင်တက်တဲ့အခါမျိုးမှာအထောက်အထားလက်မှတ်တွေရရှိအောင်လှုပ်ဆောင်ပေးလို့ရှိပါတယ်တက်ကတူတွေတက်တဲ့အခါမှာလည်းထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးဆိုရင်ထိုင်းနိုင်ငံသားအဖြစ်ပါတောင်းဆိုခွင့်ရှိလာပါတယ်ဒီအတွက်မြန်မာကလေးငယ်တွေအနေနဲ့ထိုင်းအစိုးရကျောင်းတွေမှာတရားဝင်ကျောင်းတွေအနှံ့အနှံ့ကြီးဖြစ်တယ်လို့အထောက်အထားလက်မှတ်တွေလည်းထုတ်ပေးသွားမှာဖြစ်တဲ့အတွက်မြန်မာရွှေ့ပြောင်းလုပ်သမားကြီးလှုပ်ဆောင်နေသူတွေကတော့ကြိုဆိုခဲ့ကြပါတယ်ရှင်